This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပြီရှင်မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ပြည်သူအနေကင်းဝေးပြီးကုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဇန်နဝါရီလ29ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပြတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့အစီအစဉ်တင်ကောင်းတဲ့ချက်ကိုမြေဦးလင်ကာကဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
2025ခုနှစ်ဇန်နဝါရီလ29ရက်နေ့မနက်ခင်းစီရီသတင်းကောင်းထုတ်ချက်များကိုတင်ပြပေးတော့မှာဖြစ်ပါတယ်။ကီနီမျိုးသားများကာကွယ်ရေးတပ်ဗျူဟာ9တရင်28တပ်ဗိုလ်တပ်မှုများနဲ့ရဲဘော်ရဲမေများရှိတ်လုငန်းစင်များဆွေးနွေးတိုင်ပင်တဲ့သတင်းကိုတင်ပြပေးကြပါတယ်။ကီနီမျိုးသားများကာကွယ်ရေးတပ်ဗျူဟာ9တရင်28 KNDF B28တပ်ဘူတပ်မှုများနဲ့ရဲဘော်ရဲမေများကတရင်တိုးတက်ရေးတပ်ဖွဲ့ဝင်ချင်းချင်းစီးလုံးညီညွတ်ရေးနဲ့ရှေ့လုံငန်းစဉ်များအတွက်ဆွေးနွေးတိုင်ပင်ခဲ့ကြတယ်လို့သိရှိရပါတယ်။ဇန်နဝါရီလ26ရက်နေ့ကပြုလုပ်ခဲ့တဲ့၎င်းဆွေးနွေးပွဲမှာဗျူဟာအမှတ်9စစ်နီးဗျူဟာမှုကတော်လိုင်းကာလဟာ3နှစ်ကျော်လွန်ခဲ့ပြီး4နှစ်ကာလအတွင်းဝင်ရောက်ခဲ့ပြီးဖြစ်တဲ့အတွက်ကြောင့်တော်လန်ပြည်သူများနဲ့တော်လိုင်းရဲဘော်ရဲဘက်များလေးအယံပင်ပန်းနေပါပြီ။ဘာဖြစ်ဖြစ်စိတ်တက်မကြနဲ့တော်လန်ရေးအောင်မြင်အတွက်တော်လန်ရေးကိုချစ်တဲ့စိတ်နဲ့ပြည်သူအပေါ်လေးစားပြီးတစ္ဆာရှိရှိစီးလုံးညီညွတ်စွာနဲ့အာဏာရှင်စနစ်ကိုအမြင့်ပြတ်ခုခံတော်လန်သွားကြပါရဲဘော်တို့လို့မိန့်ခွန်းပြောကြားခဲ့ပါတယ်။ဒါ့အပြင် KNDF ဗဟိုရဲ့ဦးဆောင်မှုနဲ့မဟာမိတ်များနဲ့အတူစစ်အာဏာရှင်ကိုပြက်ပြက်သားသားတိုက်ခိုက်သွားမှဖြစ်ကြောင်းနဲ့အသေးစိတ်လုပ်ငန်းများကိုတိုင်ပင်ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ဆွေးနွေးပွဲပြီးမှရဲဘော်ရဲမေများအပျော်ကိန်းများဆော့ကစားခဲ့ကြပြီးအခမ်းအနားကိုရနာခဲ့ကြတယ်လို့သိရှိရပါတယ်ခင်ဗျာ။တောင်ကုန်းမြို့နယ်နဲ့အေယာဝတီတိုင်းအဆက်ကစစ်ကောင်စီတပ်စခန်းနှစ်ခုကို AA ကသိမ်းပိုက်လိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။ရခိုင်ပြည်တောင်ကုန်းမြို့နယ်ရခိုင်ရုံးမတောင်တန်းနယ်ရခိုင်အေယာဝတီတိုင်းအဆက်ကစစ်ကောင်စီတပ်စခန်းနှစ်ခုကိုအရခတက်တော် AA ကသိမ်းပိုက်နိုင်ခဲ့တယ်လို့ AA ကထုတ်ပြန်ထားပါတယ်။တောင်ကုန်းမြို့နယ်ရခိုင်ရုံးမတောင်တန်းဘော်ကစစ်ကောင်စီရဲ့တပ်စခန်းတစ်ခုဖြစ်တဲ့မိုးထီတောင်စခန်းအားဇန်နဝါရီလ22ရက်နေ့မနေ့ပိုင်းကစတင်ထိုးစစ်ဆင်တိုက်ခိုက်ခဲ့ရာ9ရက်ကြာ26ရက်နေ့မနေ့7:10မိနစ်အချိန်ခန့်မှာအပြီးသက်သိမ်းပိုက်နိုင်ခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်ရခိုင်အေယာဝတီအဆက်က0.263 တပ်စခန်းကိုလည်းဇန်နဝါရီလ26ရက်နေ့နေ့လယ်2:28မိနစ်မှာအပြီးသက်သိမ်းပိုက်နိုင်ခဲ့ပြီးဇန်နဝါရီလ28ရက်နေ့နေ့လယ်2:38မိနစ်မှာစစ်ကောင်စီကလေကြောင်းလက်နက်ကြီးပစ်ကူများနဲ့ထိုးစစ်ဆင်လာတဲ့အတွက်ကြောင့်တိုက်ပွဲများပြင်းထန်နေတယ်လို့သိရှိရပါတယ်။တိုက်ပွဲများတွင်စစ်ကောင်စီတပ်ထံမှစစ်အသုံးဆောင်လက်နက်ခဲယမ်းနဲ့အလောင်းတချို့ကိုသိမ်းဆည်းရရှိခဲ့တယ်လို့သိရှိရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ21ရက်နေ့ညနေ9:50အနေခံပါလေရခိုင်အေယာဝတီအဆက်က0.369စကန်ကိုလည်းတိမ့်ပိုက်ရရှိခဲ့တယ်လို့သိရှိရပါတယ်။မကွေးတိုင်းငဖဲမြို့နယ်ကုတ်စီယိုကြည်ရွာနီးမှာလေဇန်နဝါရီလ28ရက်နေ့ကစစ်ကောင်စီရဲ့တပ်မ69လောက်ခန့်ခမာယ419နဲ့ခမာယ14စစ်ကြောင်းနဲ့အာရခတပ်တော်တို့နာယူဝက်ခန့်တိုက်ပွဲဖြစ်ပွားခဲ့ပြီးစုခွာထွက်ပြေးသွားတဲ့စစ်ကောင်စီတပ်ဖွဲ့ကိုလိုက်လံရှင်းလင်းရာလက်နက်ခဲယမ်းနဲ့ရန်သူအလောင်းတချို့တင်စီရရှိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အင်းတော်မြို့အောင်အပိသက်သိမ့်ပိုက်ရန် စစ်ကောင်စီတပ်ဆွဲထားတဲ့ဂျပန်လိုင်းကူကုန်းတစ်ခုသာကြန့်ရှိပြီးစတင်ထိုးစစ်ဆင်တဲ့သတင်းကိုတင်ပြပေးကြပါရစေ။စကိုင်းတိုင်းအင်ဒိုမျိုးအားအပီးသက်သိမ့်ပိုက်ရန်မြို့ဆုံရှိစစ်ကောင်စီတပ်ဆွဲထားတဲ့ဂျပန်လိုင်းကူကုန်းတစ်ခုသာကြန့်ရှိပြီးအဆိုပါနေရာအားသိမ့်ပိုက်ရန်ဇန်နဝါရီလ28ရက်နေ့ကစတင်ထိုးစစ်ဆင်တိုက်ခိုက်ခဲ့ကြောင်းအမတ်တစ်စစ်ဒေသကုကဲရေးအဖွဲ့ဝင်နေစကိုင်းတိုင်းပြည်သူ့ကာကွယ်ရေးအဖွဲ့ပကဖတာဝန်ခံရဲဘော်ဩဇာကပီပယ်စပရင်သို့ပြောဆိုထားပါတယ်။အင်းတော်မြို့ရဲစခန်းမြို့နယ်ထွေးအုပ်ရုံးနဲ့ဌာနဆိုင်ရာရုံးအလုံးအပါအဝင်မြို့အားထိန်းချုပ်သိမ်းပိုက်ထားပြီးဖြစ်တယ်လို့သိရှိရပါတယ်။2024ခုနှစ်ဒီဇင်ဘာကတည်းကတိုက်ပွဲစတင်ခဲ့ပြီးနဘာလန်းစုံနဲ့နဒါတို့ကိုရရှိခဲ့တယ်လို့သိရှိရပါတယ်။ဂျပန်လိုင်ကူကုန်းနီးရှိဖုန်ကြီးကျောင်းနှစ်ကျောင်းကုန်းနှစ်ခုစစ်တပ်မှပျောက်ကြားနေရာယူထားတဲ့အိမ်တန်းလေးတစ်ခုသာကျန်ရှိနေပြီးကျန်တဲ့နေရာများကိုထိန်းချုပ်ထားပြီးဖြစ်တယ်လို့ပြောဆိုထားပါတယ်။အဆိုပါဂျပန်လိုင်ကူကုန်း၌ကျန်ရှိနေတဲ့စစ်ကောင်စီတပ်သားအင်အားမှခံမှန်းရန်ခက်ခဲတော့လေစစ်ကောင်စီအနေနဲ့ထပ်မံ၍အင်အားပို့ဆောင်နိုင်ခြင်းမရှိတော့ဘူးလို့သိရှိရပါတယ်။အင်းတော်မျိုးသိန်းတိုက်ပွဲကိုပြည်သူ့ကာကွယ်တပ်ဖွဲ့ PDF များစကိုင်းတိုင်းပကဖာများကျောင်းသားတပ် ABSDF နဲ့KIA တို့ပူးပေါင်းတိုက်ခိုက်နေပြီးကတာ KIA ကုတ်ကဲရေးမှုက ABSDF ကတပ်မှုကြီးတူဖြစ်တယ်လို့သိရှိရပါတယ်။အင်းတော်မျိုးဟာသခိုင်းတိုင်းနဲ့ကချင်ပြည်နယ်နယ်စပ်မြေအနီးရွှေဘိုမြေကြီးနားလမ်းပေါ်မှာတည်ရှိပြီးကချင်ပြည်နယ်သို့ဝင်ရောက်နိုင်တဲ့အဓိကဝင်ပေါင်းမျိုးဖြစ်ကအနီးနားရှိမော်လူးမျိုးကို2023ခုနှစ်ဒီဇင်ဘာလ23ရက်နေ့မှာသိမ်းပိုက်ထားတယ်လို့ပင်လယ်ဘူးမျိုးကို2024ခုနှစ်အောက်တိုဘာလ10ရက်နေ့မှာလည်းသိမ်းပိုက်ထိန်းချုပ်နိုင်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။အထက်မင်းလာလဲလာကျွာနီးတိုက်ပွဲမှာကပ္ပစ30မှအရာရှိများအပါအဝင်32ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ဇန်နဝါရီလ28ရက်နေ့နေ့လယ်တနာရီခန့်မှာအထက်မင်းလာနေ15မိုင်သာကွာဝေးတဲ့ကန်တုတ်စစ်စနုကားလန်လဲလာကျွာနီးရှိစစ်သုံးဖောကား2စီးပါအာနာသိန်းစေအုပ်စုတပ်ဖွဲ့ဝင်များကိုတိုက်ခိုက်ခဲ့ရာစစ်တပ်ဘက်မှ32ဦးအထိသေဆုံးသွားခဲ့ကြောင်းUnited States of Burma Army, USBA, မကွေးတိုင်းပကဖအထူးလှုပ်ရှားရေးအဖွဲ့မှသတင်းထုတ်ပြန်ထားပါတယ်။ကာသမားကဒဏ်ရာနဲ့မောင်းပြေးသွားတယ်။မီတာ900လောက်မှရက်သွားတယ်။နောက်မှကဒဏ်ရာရတွေလည်းပါသွားတယ်။နောက်ကကားကကျွန်တော်တို့စပစ်ခဲ့တဲ့အချိန်မှာတစ်ချက်ရက်သွားပြီးသူတို့ကမဲမဲမြင်ရပြန်ဖောက်တယ်။ရှေ့ကခက်လန်းလန်းကြော်သွားတဲ့ကားကပြန်ပစ်ပြီးမတိမထီးတဲ့ဟာကပြန်ကာပစ်တယ်။နောက်ကားက driver ရဲ့နောက်နှစ်ယောက်သုံးယောက်လောက်ပဲကျန်တာလွတ်သွားတဲ့ရှေကားကပြန်ကာပြစ်လို့ကျွန်တော်တို့မရလိုက်တာပါလို့ USBA တာဝန်ရှိသူတူမှပြောဆိုထားပါတယ်။အဆိုပါတိုက်ခိုက်မှုမှာအာနာသိန်းစေယုစုတပ်ဖွဲ့ဝင်ကပ္ပစ30မှာအရာရှိများပါဝင်စုစုပေါင်း32ဦးထိသေဆုံးခဲ့ပြီး9ဦးဒဏ်ရာရရှိကာအထက်မင်းလာစေယုံတို့မောင်းပြေးသွားတယ်လို့သိရှိရပါတယ်ခင်ဗျာ။ထမကောက်ပြည်ရွာကို fix wing drone နဲ့ပုံချတိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်သား2ဦးသေဆုံးတဲ့သတင်းကိုတင်ပြပေးကြပါတယ်။မကွေးတိုင်းစိတ်ဖြူမြို့နယ်ထမကောက်ပြည်စောထီရွာကို fix wing drone နဲ့ပုံသီးကျဲချတိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်သား2ဦးသေဆုံးခဲ့တယ်လို့ Black Eagle Drone Force ကသတင်းထုတ်ပြန်ထားပါတယ်။ January 26ရက်နေ့မှာ Black Eagle Drone Force နဲ့ဘုံမထားတပ်ဖွဲ့တို့ကထမကောက်ပြည်ရွာကိုပုံချတိုက်ခိုက်ခဲ့တာဖြစ်ပြီးစစ်ကောင်စီတပ်သား2ဦးသေဆုံးကအများပြားဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်။ပုံချတိုက်ခိုက်ခံရပြီးနောက်စစ်ကောင်စီတပ်ဖက်မှလက်နက်ကြီးများနဲ့ပြန်လည်ရန်တမ်းပစ်ခတ်ခဲ့ရာပြည်သူ3ဦးမစိုးရိမ်ရဒဏ်ရာများရရှိခဲ့တယ်လို့သိရှိရပါတယ်။ဒါအပြင်ကပ္ပစ22မှာကင်းလှည့်ထွက်လာတဲ့စစ်ကောင်စီတပ်သားများကိုမိုင်းဆွဲတိုက်ခိုက်ခဲ့ရာအများပြားထိခိုက်ဒဏ်ရာရရှိခဲ့ပြီးကာကွယ်ရေးဘော်များအထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရှိရပါတယ်။အဆိုပါတိုက်ခိုက်မှုတွင် Black Eagle Drone Force မှ Drone တစ်စီးပျက်စီးဆုံးရှုံးခဲ့တာကြောင့်ထပ်မံဝယ်ယူနိုင်ရန်ဝမ်းဝမ်းကူညီပေးကြဖို့ကိုလည်းမေတ္တာရက်ခံထားပါတယ်ခင်ဗျာ။တဝဲမြို့ဝင်ကမျောကင်းတရားစစ်စီရေးဂိတ်ကိုတိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်သား9ဦးထက်မနည်းသေဆုံးခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါမယ်။ဇန်နဝါရီလ28ရက်နေ့ည9နာရီဝန်းကျင်ခန့်မှာတနင်္လာရီတိုင်းဒေသကြီးတဝဲမြို့ဝင်ကကမျောကင်းတရားစစ်စီရေးဂိတ်မှာခီးသွားပြည်သူများအားဖိနှိပ်၍မတရားဆက်ကြီးကောက်ခံအကြောင်းမဲ့ဖမ်းဆီးစစ်ဆေးနေတဲ့စစ်ကောင်စီတပ်သားများအားတွားရောက်ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းဒူရကစစ်ကြောင်းမှသတင်းထုတ်ပြန်ထားပါတယ်။တိုက်ပွဲဖြစ်ပွားချိန်30မိနစ်ခန့်ကြာမြင့်ခဲ့ပြီးပစ်ခတ်မှုတွင်စစ်ကောင်စီတပ်သား9ဦးထက်မနည်းသေဆုံးခဲ့ကအများပြားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်။တော်လ င်းရဲဘော်များထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့ပြီးထိုတိုက်ခိုက်မှုအားဒုရကစစ်ကြောင်းဦးဆောင်မှုနှင့်တဝဲမျိုးသားလွတ်မြောက်ရေးတပ်တော် DNLA ရေပြူပြည်သူ့ကာကွယ်တပ်ဖွဲ့ YPPDF နဲ့ Federal ဒူဝင်ကျဲ Drone တပ်ခွဲ FPF တို့မှလှုပ်ဆောင်ခဲ့ခြင်းဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။တောင်သာရာတန်းရွှေရွာကိုဆက်တက်လေဒီနှစီနဲ့ပုံကျဲတက်ခိုက်မှုကြောင့်အမျိုးသမီးတူးသေဆုံးခဲ့ပြီး၃နှစ်အရွယ်ကလေးပါဝင်2ဦးပြင်းထန်စွာဒဏ်ရာရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ဇန်နဝါရီလ28ရက်နေ့မနေ့အစောပိုင်းတနာရီ30မိနစ်ခန့်မှာမိထီလာရှမ်းတဲလေဒီမှတက်လာတဲ့ဆက်တက်လေဒီနှစီနဲ့တောင်သာမြို့နယ်ရာတန်းရွှေရွာကိုအကြမ်းဖက်စစ်တပ်ကပုံကျဲတိုက်ခိုက်ခဲ့ရာအမျိုးသမီးတူးသေဆုံးခဲ့ပြီး၃နှစ်အရွယ်ကလေးနှစ်ဦးပါဝင်ပြင်းထန်စွာဒဏ်ရာရရှိခဲ့ကြောင်းတောင်သာလူထုလှုပ်ရှားမှုကော်မတီမှသတင်းထုတ်ပြန်ထားပါသည်။အသက်26နှစ်အရွယ်မတ်ပူပွဲချင်းပြီးသေဆုံးခဲ့ပြီးအသက်30နှစ်အရွယ်အမျိုးသားတူးနဲ့အသက်3နှစ်အရွယ်ကလေးငယ်တူးပြင်းထန်စွာဒဏ်ရာရရှိကနေအိမ်တစ်လုံးပျက်စီးခဲ့တယ်လို့သိရှိရပါသည်။တောင်သာမြို့နယ်တွင်ရှိကျေးရွာများကိုအကြမ်းဖက်စစ်တပ်ကဆက်တက်လေဒီများနဲ့အကြောင်းမဲ့ဘုံကျဲတိုက်ခိုက်နေခြင်းကြောင့်ပြည်သူများအနေနဲ့ဘုံခုအကျဉ်းတူးကြရန်နဲ့ဆက်တက်လေဒီတပ်များကြားလျင်အချက်ပေးပြီးကြိုတင်ရှောင်ရှားမှုများပြုလုပ်ကြရန်တတိပေးထားပါတယ်ခင်ဗျာ။မင်းကုန်းရှာရောင်းကျေးရွာမှာစကားဆတောက်တိုင်ပိုင်ဆိုင်ထားတဲ့ကားကိုပြည်သူပိုင်ဖြစ်သိမ်းယူပြီးပြည်သူစစ်ကိုတော့ဝေဘုံလာနဲ့ဆက်နွယ်နေသူများအားတတိပေးလိုက်တဲ့သတင်းကိုတင်ပြပေးခြင်းပါတယ်။မင်းကုန်းဒေသရှာရောင်းကျေးရွာမှာစကားဆတောက်တိုင်ပိုင်ဆိုင်ထားတဲ့ကားကိုပြည်သူပိုင်ဖြင့်တင်ယူလိုက်တယ်လို့ဇန်နဝါရီလ28ရက်နေ့မှာယူနီကွန်းပျောက်ကြားတပ်ကအတည်ပြုဆိုထားပါတယ်။စစ်ကောင်စီရာထူးကြီးပိုင်းများနဲ့ပေါင်းပြီးပြည်သူအပေါ်နဲ့အေယာဝတီမြို့အတွင်းသွာလာနေတဲ့တစ်ဖောင်ဝါဖောင်များဆက်လီများအပေါ်မှာအမျိုးမျိုးဒုက္ခပေးပြီးစက်ကြီးကောက်ယူကစစ်ကောင်စီတောက်တိုင်ပြုလုပ်နေတဲ့မင်းကုန်းဒေသရှာရောင်းကျေးရွာမှာထုံးဝေပိုင်ဆိုင်တဲ့ကားကိုပြည်သူပိုင်ဖြစ်သိမ်းယူလိုက်ကြောင်းအများပြည်သူသိရှိစေနိုင်ရန်အတိပေးပြန်ကြားအပ်ပါတယ်လို့ဆိုပါတယ်။တော်လှန်ရေးအတွက်လိုအပ်သောနေရာများနဲ့အများပြည်သူအကျိုးပြုနေရာများမှာကားကိုအသုံးပြုမယ်လို့ဆိုပါတယ်။စကိုင်းပြည်သူစစ်ဦးဆောင်ကိုတော့ဝေပုံလာနဲ့ပတ်သက်ဆက်နွယ်နေတဲ့ဖုံကြီးကျောင်းစင်းများလည်းရရှိထားပြီးဖြစ်ပြီးပတ်သက်နေသောကိုတော်များအနေနဲ့မိမိအသိစိတ်နဲ့ကင်းကင်းရှင်းရှင်းနေထိုင်ကြရန်နဲ့ဆက်လက်ပူးပေါင်းပါကအရေးယူမှုများပြုလုပ်သွားမည်ဖြစ်ကြောင်းပထမဆုံးနဲ့နောက်ဆုံးအသိပေးထားကဆက်လက်ပူးပေါင်းနေ၍ထိခိုက်မှုတစ်စုံတစ်ရာရှိပါကမိမိစိတ်နဲ့မိမိသာဖြစ်ပြီးလုံးဝတာဝန်ယူဖြေရှင်းပေးမည်မဟုတ်ဘူးလို့ဖော်ပြထားပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ခါရှယ်တို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ပါ
Video NG ရဲ့နှခင်အစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးပြည်ပင်သတင်းများကိုတော့ပူပူမှဖတ်ကြားတင်ပြတော့မှာဖြစ်ပါတယ်ရှင
်။မင်္ဂလာမနက်ခင်းပါရှင်။အခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ29ရက်နေ့ Video NG ရဲ့နှခင်ပြည်ပင်သတင်းများစတင်တင်ဆက်ပေးပါမယ်ရှင်။ကျွန်မကတော့ပူပူပါ။ပထမဦးစွာကာကွယ်ရေးဝန်ကြီးဦးရင်မွန်နဲ့ပြည်သူလွတ်လပ်ရေးတပ်တော်မှဗဟုကော်မတီဝင်ကိုမိုးနေလာတို့တွေ့ဆုံရင်းစီရေးဆိုင်ရာနဲ့ပြည်သူအုပ်ချုပ်ရေးဆိုင်ရာလုပ်ငန်းရှင်များပူးပေါင်းဆောင်ရွက်ရန်သဘောတူညီခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။2024ခုနှစ်ဒီဇင်ဘာလ23ရက်နေ့မှာအမျိုးသားညီညွတ်ရေးအစိုးရ NUG မှကာကွယ်ရေးဝန်ကြီးဦးရေမွန်နဲ့ပြည်သူလွတ်လပ်ရေးတပ်တော်မှဗဟုကော်မတီဝင်ကိုမိုးနေလာတို့ရေးပြင်းမှာရင်းနှီးပွင့်လင်းစွာဆွေးနွေးတိုင်ပင်ခဲ့ကြကြောင်းဇန်နဝါရီလ28ရက်မှာပြည်သူ့လွတ်လပ်ရေးအဖွဲ့ပြည်သူ့လွတ်လပ်ရေးတပ်တော်ကတရင်ထုတ်ပြန်ပါတယ်ပြည်သူ့လွတ်လပ်ရေးအဖွဲ့ PIO ပြည်သူ့လွတ်လပ်ရေးတပ်တော် PIA နေဖြင့်မိမိတို့၏တော်လှန်ရေးကာလအတွင်းလှုပ်ဆောင်ချက်များနှင့်သဘောထားများကိုပွင့်ပွင့်လင်းလင်းတင်ပြဆွေးနွေးခဲ့ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG နှင့်စီရေးဆိုင်ရာလုပ်ငန်းများပြည်သူ့အုပ်ချုပ်ရေးဆိုင်ရာလုပ်ငန်းစဉ်များအတွက်ပူးပေါင်းကူညီဆောင်ရွက်ရန်ဆွေးနွေးသဘောတူညီခဲ့ကြတယ်လို့ဆိုပါတယ်အနာဂတ်ဖက်ဒရယ်တပ်မတော် TAT ဆောင်ရေးဤမှန်ချက်များနှင့်တော်လှန်ရေးကာလအတွင်းစစ်စည်းကစစ်တင်ဝင်များကိုလိုက်နာရန်အတွက်လည်းရင်းနှီးပွင့်လင်းစွာဆွေးနွေးခဲ့ကြကြောင်းသိရပါရရှင်အခုဆက်လက်ပြီးတော့စကိုင်းဖက်ဒရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းပါအုပ်ချုပ်ရေးဆိုင်ရာကိစ္စရပ်များအတွက်တွေ့ဆုံဆွေးနွေးမှုတစ်ရက်ကျင်းပတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်စကိုင်းဖက်ဒရယ်ယူနစ်ဂျာကာလာ ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းပါအုပ်ချုပ်ရေးဆိုင်ရာကိစ္စရပ်များအတွက်တွေ့ဆုံဆွေးနွေးမှုတစ်ရက်ကျင်းပခဲ့ပါတယ်။စကိုင်းဖက်ထရယ်ယူနစ်လွှတ်တော်နှင့်စကိုင်းဖက်ထရယ်ယူနစ်အတွင်းရှိခရိုင်မြို့နယ်ပြည်သူအုပ်ချုပ်ရေးအဖွဲ့များမှတာဝန်ရှိသူတို့သည်စကိုင်းဖက်ထရယ်ယူနစ်ကြားကလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းပါအုပ်ချုပ်ရေးဆိုင်ရာကိစ္စရပ်များအတွက်တွေ့ဆုံဆွေးနွေးမှုတစ်ရက်ကို2025ခုနှစ်ဇန်နဝါရီလ28ရက်နေ့စေနာရီအချိန်မှဗီဒီယိုကွန်ဖရင့်မှတက်ဆင်ကျင်းပခဲ့ပါတယ်တွေ့ဆုံဆွေးနွေးပွဲတွင်စကိုင်းဖက်ထရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌဦးမြင့်ထွေးမှနှုတ်ခွန်းဆက်စကားပြောကြားခဲ့ပြီးနောက်စကိုင်းဖက်ထရယ်ယူနစ်မှဆောင်ရွက်ပြီးစီးခဲ့သောစကိုင်းဖက်ထရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းလေးလာသုံးသက်ရေးဆိုင်ရာကိစ္စရပ်များရှေ့လုပ်ငန်းစဉ်များနှင့်စကိုင်းဖက်ထရယ်ယူနစ်၏အုပ်ချုပ်ရေးဆိုင်ရာမျှော်မှန်းချက်များကိုစကိုင်းဖက်ထရယ်ယူနစ်လွှတ်တော်တာဝန်ရှိသူများကရှင်းလင်းပြောကြားခဲ့ပါတယ်ရင်နောက်တွင်စကိုင်းဖက်ထရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအပေါ်တွင်တက်ရောက်လာသောစကိုင်းဖက်ထရယ်ယူနစ်အတွင်ရှိခရိုင်မြို့နယ်ပြည်သူအုပ်ချုပ်ရေးအဖွဲ့များမှတာဝန်ရှိသူများကတုံ့တက်အကြံပြုဆွေးနွေးခဲ့ကြကာစကိုင်းဖက်ထရယ်ယူနစ်လွှတ်တော်ဘက်မှလည်းပြန်လည်ရှင်းလင်းဖြေကြားခဲ့တယ်လို့သိရပါတယ်ရှင်အခုတစ်ခါဆက်လက်ပြီးတော့လွတ်မြောက်နေမည်မှာအောက်ဆန်းပညာရပ်ဆောင်တက္ကသိုလ်ထွက်လာတော့မယ်လို့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်လွတ်မြောက်နေမည်မှာအောက်ဆန်းပညာရပ်ဆောင်တက္ကသိုလ်ထွက်လာတော့မယ်လို့လျှက်စစ်နှင့်စွမ်းအင်ဝင်ကြီးဌာနဒုဝန်ကြီးဦးမော်ထွန်းအောင်ကဇန်နဝါရီလ28ရက်ကဆိုရှယ်မီဒီယာမှာဆိုထားပါဗျ။အခုလွန်မြောက်နယ်မြေမှာအောင်ဆန်းပညာရပ်ဆောင်တက္ကသိုလ်ထွက်လာတော့မယ်။လွတ်လပ်ရေးအတူယူခဲ့တဲ့တိုင်းရင်းသားခေါင်းဆောင်များနာမည်နဲ့ပညာသင်ယူခွင့်စုတွေ၊ငြိမ်းချမ်းရေး၊ဖက်ထရယ်ရေးဆိုင်ရာပညာရပ်တွေ၊ visiting fellowship တွေနဲ့စီပင်ထွန်းကားလာဖို့အလေးမြတ်အစံနာပြုအပ်ပါတယ်လို့ဆိုပါတယ်။လက်ရှိမှာတိုင်းရင်းသားနယ်မြေများမှာလည်းဒေသလိုက်ကောလိန်နဲ့တက္ကသိုလ်များ၊မြေပြင်ကျောင်းများအဖြစ်ပွင့်လင်းလျက်ရှိနေပါတယ်ရှင်ဆက်လက်ပြီးတော့မြန်မာစာပေပညာရှင်ဆရာကြီးမောင်ခင်မင်းဒနုပြူကွယ်လွန်တဲ့တဲ့ရင်ကိုတင်ဆက်ပေးပါဦးမယ်မြန်မာစာပေပညာရှင်ဆရာကြီးမောင်ခင်မင်းဒနုပြူသည်ရန်ကုန်စည်းရုံကြီး၌2025ခုနှစ်ဇန်နဝါရီလ28ရက်နေ့နနက်12နာရီခွဲအချိန်ကကွယ်လွန်သွားကြောင်းသိရပါဗါးမောင်ခင်မင်းဒနုပြူရဲ့နာရေးစာပနာကိုဇန်နဝါရီလ30ရက်နေ့နေ့လယ်3နာရီအချိန်မှာရန်ကုန်မြို့ရေဝေးတုတ်တံမှာပြုလုပ်မှာဖြစ်တယ်လို့သိရပါဗါးအမည်ရင်းဥခင်အေးဖြစ်သည့်ဆရာကြီးမောင်ခင်မင်းဒနုပြူကိုဒနုပြူမြို့တွင်1942ခုနှစ်ဇန်နဝါရီလ2ရက်နေ့ကမွေးဖွားခဲ့ခြင်းဖြစ်ရာ၎င်းကွယ်လွန်ချိန်တွင်အသက်83နှစ်ပြည့်ပြီဖြစ်ပါတယ်ဆရာကြီးမောင်ခင်မင်းရဲ့စကားပြေသဘောတရားစကားပြေအတတ်ပညာစာအုပ်ဟာထင်ရှားတဲ့စာအုပ်ဖြစ်ပြီးမြမစာအတွက်တန်းကိုပြူရတဲ့စာအုပ်အဖြစ်ထင်ရှားပါတယ်ဆရာကြီးမောင်ခင်မင်းဒနုပြူသည်ရန်ကုန်ဝိဆာနှင့်တိတ်ပံတက္ကသိုလ်ဒဂုံတက္ကသိုလ်ပြည်ဒီဂရီကောလိပ်နှင့်ရန်ကုန်တက္ကသိုလ်အသီးသီးတို့တွင်လက်ထောက်ကတိကာကတိကာတွဲဖက်ပါမခပါမခအဆင့်များအထိတာဝန်ထမ်းဆောင်ခဲ့သလိုဂျပန်နိုင်ငံအိုဆာကာနိုင်ငံသားဘာသာသင်တက္ကသိုလ်တွင်လည်းမြန်မာစာအပါမခအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်ဆရာကြီးဟာအမျိုးသားစာပေစုစာပေဘိမှန်စာပေစုတွေအပါအဝင်ဂုံတူးဆောင်စာပေပါရဂူဘွဲကိုချီးမြှင့်ခံထားရသူဖြစ်ပါတယ်ရှင်ဆက်လက်ပြီးတော့ PSLF TNL ၏တရားဥပဒေစိုးမိုးရေးတပ်ဖွဲ့မှတစ်နှစ်အတွင်းပြည်မှုပေါင်း1000ကျော်ဖမ်းဆီးအရေးယူနိုင်ခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNL အုပ်ချုပ်သောခရိုင်၅ခုဖြစ်သည့်နမ်ဆန်ခရိုင်၊ရွှေလီခရိုင်၊မန်းအောင်ခရိုင်၊တန်လွင်ခရိုင်နှင့်လာရှိုးခရိုင်တို့တွင်တရားဥပဒေစိုးမိုးရေးတပ်ဖွဲ့မှ2024ခုနှစ်တစ်နှစ်အတွင်းပြည်မှုပေါင်း1242မှုကိုဖမ်းဆီးအရေးယူနိုင်ခဲ့ကြောင်းPSLF TNL မှသတင်းထုတ်ပြန်ထားပါတယ်။နမ်ဆန်ခရိုင်နှင့်832မှု၊ရွှေလီခရိုင်မှ226မှု၊မန်းအောင်ခရိုင်မှ138မှု၊တန်လွင်ခရိုင်မှ53မှုနှင့်လာရှိုးခရိုင်မှတော့14မှုတို့ကိုဖမ်းဆီးအရေးယူနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။ထို့အမှုများတဲ့က33မှုကိုတရားစီရင်ရေးဌာနမှဆုံးဖြတ်အပြစ်ပေးအရေးယူခဲ့ပြီးအမှုပေါင်း838မှုကိုလည်းတရားဥပဒေစိုးမိုးရေးရဲတပ်ဖွဲ့မှဆုံးဖြတ်အပြစ်ပေးအရေးယူနိုင်ခဲ့တယ်လို့ရုံးအတွင်းသိမ်းထားတဲ့အမှုပေါင်း256မှုလည်းရှိနေပါသေးတယ်လို့သိရပါတယ်။ထို့အမှုများမှာလူသတ်မှုအဓမ္မပြုကျင့်မှုပစ္စည်းခိုးယူမှုအပြင်းထန်နာကျင်စေမှုနဲ့တခြားသောအမှုများဖြစ်ပြီးမူရည်ဆေးဝါးရောင်းဝယ်သုံးဆဲသူစုစုပေါင်း1923ဦးအားဖမ်းဆီးအရေးယူနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ထို့သူများတဲ့ကတရားစီရင်ဌာနမှ52မှုကိုဆုံးဖြတ်ပေးခဲ့ပြီးတရားဥပဒေစိုးမိုးရေးရဲတပ်ဖွဲ့လည်းအမှုပေါင်း1180မှုကိုဆုံးဖြတ်အပြစ်ပေးအရေးယူနိုင်ခဲ့တယ်လို့သိရပါတယ်ရှင်အခုနောက်ဆုံးအနေနဲ့နှွေဦးတော်လည်း၄နှစ်ပြည့်အထိမ်းအမတ်အာနာရှင်စနစ်စန့်တင်ရေးလူလူလှမ်းလျှောက်ချီတက်ပွဲပြုလုပ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ တဝဲခိုင်ဒီမိုကရေစီရေးလှုပ်ရှားမှုတပိတ်ကော်မတီ DDMS မှဦးဆောင်ရေးမျိုးဦးတော်လည်း၄နှစ်ပြည့်ထိမ့်မှန်းအနေဖြင့် FIFA တရက်နေ့မှာအာနာရှင်စနစ်စန့်ကျင်ရေးလူမှုလမ်းလျှောက်ချီတက်ပွဲပြုလုပ်သွားမည်ဖြစ်ကြောင်း DDMS မှအသိပေးထားပါတယ်။အဆိုပါလူမှုလမ်းလျှောက်ချီတက်ပွဲကိုလူမှုအာနာကိုတည်ဆောက်ကြအာနာရှင်စနစ်ကိုဖိဆက်အောင်ကြတော်လန်ကြဆိုသည့်ခေါင်းစဉ်ဖြင့်တဝဲခိုင်အတွင်းရှိမြို့နယ်နှစ်ခုတွင်ပြုလုပ်သွားမယ်လို့ဖော်ပြထားပါတယ်။ဒို့ဖြစ်ပါရေဒေသခံမိဘပြည်သူများအနေဖြင့်အလံနှင့်အတန်ကိုနားဆင်ရလာရောက်ပူးပေါင်းချီတက်ကြရန်အသိပေးထားပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောင်းမင်းတီဟန်မင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်းရအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်အခုဆက်လက်ပြီးနားဆင်ရမှာကတော့တော်လန်ရေးကြပြဖြစ်ပါတယ်ဇလက်သွေးမင်းသက်ရေးသားထားတဲ့ချစ်ရတဲ့မိသူလို့အမည်ရတဲ့တော်လန်ရေးကြပြကိုမင်းဦးမိုးကခန်းစားရပ်ဖတ်ထားတာဖြစ်ပါတယ်ရှင
်ချစ်ရတဲ့မိသူမေနှွေဦးမလေယူတို့တိုက်လာပြီးသိရွက်တွေတဖြုတ်ဖြုတ်ကြွေးကြင်ပါလေပီဒီယာပေါ်မှာရှောက်ဖြစ်ခဲ့တဲ့ခြေလန်းတွေကအိမ်ပြန်မရောက်ဖြစ်တော့မျောနေရောပေါ့နော်အဲ့ဒီຫນွေဦးမှလေအရေးတော်ပုံအောင်ရမည်လို့អော်ခဲ့တဲ့တငယ်ချင်းတွေလည်းမစုံတော့ဘူးမင်းဖက်ဒရယ်ဒီမိုကရေစီရရှိရေးတို့အရေးဆိုပြီးអော်ခဲ့တဲ့ဟိုတယောက်လေတိုက်ပွဲမှာကြာသွားပြီတဲ့မင်းမေတို့ဆန္ဒပြတော့ကလူတွေထဲရအောင်တိုးပြီးရုံမတက်နဲ့ရုံထွက်လို့អော်ခဲ့တဲ့ဟိုတယောက်လေအသက်ပေးပြီးရုံထွက်သွားပြီတဲ့မင်းညကင်းဆောက်တဲ့ချိန်ဟာတတွေပြောပြီးတပွဲလုံးကိုဟာတတွေပြောပြီးခဲ့တဲ့ဟိုတယောက်လေမရှိတော့ဘူးဟိုတိုက်ပွဲကြပြီတဲ့မင်းမင်းရဲ့အဲ့ဒီလိုနဲ့ပဲနှွေဦးကိုကြော့ဖြက်ရင်မိုးတွေကြားကမိုးတီးတွေကြွေးလေတွေတိုက်မှိုင်းတွေနဲ့မိုးရာသီကိုကြော့ဖြက်ကြရပြန်နေအိမ်မက်လားစိတ်ကူးလားလက်တွေလားမသေးခွဲပဲမကြုံဘူးတဲ့အရာတွေကြုံရမကင်ဘူးတဲ့တနတ်တွေကင်နေရတော့လူရိုင်းစိတ်မဝင်မိအောင်ပြန်ထိန်းနေရတယ်မင်းမိုးရီထဲမှာလေရှုံပွက်တွေကြားမှာတိုက်ပွဲကိုအနိုင်မခံအရှုံးမပေးစိတ်တက်နဲ့တိုက်ရင်ခဏနားချိန်တွေမှာစေးလေးကလေးဖွာရင်ချမ်းလွန်းလို့တုံတုံရီရီနဲ့ဟာတတွေပြောတတ်ခဲ့တဲ့ဟိုမိတ်ဆွေလည်းမရှိတော့ဘူးမေဒီတော်လန်ရေးမှလေယောက်ျားချင်းတန်ရောစင်တွေမိတ်ဆွေချင်းတန်ရောစင်တွေအချစ်တွေကလေအရင်အချစ်တွေထက်အစတရာလောက်သာတော့ကြဆုံးသွားတဲ့ရဲဘော်ရဲဘက်တွေအတွက်အရန်နာချင်းခံစားရတယ်မေအတက်ကိုပါဆယ်ထုတ်အနာကတ်ကိုကျိုးနဲ့တုတ်ပြီးကိုတို့လိုချင်တဲ့ပန်းနိုင်ရှောက်နေရတော့အိမ်ကိုလွမ်းနေအိမ်ကခွေးလေးအိမ်ကကြက်ကလေးတွေအစလွမ်းမိတာပေါ့မီးရဲ့ကိုတို့ရှောက်ခဲ့တဲ့လမ်းကနည်းနည်းကျန်းနေဟာတလည်းစမ်းနေအနာကတ်လည်းตายရတယ်တောက်ပနေတဲ့မီးရောင်ကိုမြင်ရဖို့အမောင်တူးကိုခဏရှောက်နေကြတာပေါ့မီးရဲ့မေရေစောင်းကနှင်းတွေလဲဝေးပြီကိုတို့လက်ကလေးတွဲပြီးရှောက်ဖြစ်ကြတဲ့လမ်းတွေမှာရမ်းငွေတွေလဲဝေးလို့ချယ်ရီပန်းတွေတောင်စလတ်ပန်းတွေလဲဖူးပွင့်ဝေးစားနေကြပြီရှေ့တန်းရောက်နေတဲ့ကို့အတွက်ဆူတောင်းပေးနေရတာပင်ပန်းတွေရောပုံမေရေစစ်ပေးဆောင်ဘဝကနေစားချင်တာမစားရဘဝနဲ့အပင်ပန်းခံပေးဝဲချင်ရဝဲဖို့တလတလကိုလာစာထဲကနေမုတ်ဖို့အတွက်ဆုတက်ခဲ့ပေမဲ့ခုတော့လာစာမရတာတနည်းပြတော့မှာဆိုတော့လေအာတင်ထားပါလို့ပဲမှားလိုက်ပြရစီမေးကျင်နာခဲ့တာယမနာစီရပါဘူးအရေးတော်ပုံအောင်တဲ့အခါအစတိုးပြီးချစ်ပေးမယ်အစတိုးပြီးဝင်ငွေရှိအောင်ကျိုးစားကြတာပေါ့မေးရင်အာတင်ထားခဲ့တယ်လို့ပဲဆက်ပြီးအာတင်ထားပါငါတယောက်တည်းကြုံနေရတာမဟုတ်ဘူးဆိုတဲ့အသည့်နဲ့အာတင်ထားပါ ငါတယောက်တည်းဝင်ဝင်မရှိတာမဟုတ်ဘူးဆိုတဲ့အသည့်နဲ့အာတင်းထားပါငါတယောက်တည်းစစ်ပေးရှောင်နေရတာမဟုတ်ဘူးဆိုတဲ့အသည့်နဲ့အာတင်းထားပါပန်းရနံ့တွေအရင်လိုမှုွေးဖို့ရန်ရနံ့တွေရှိမှရမယ်မငိမ့်ချမ်းသေးတာနဲ့ကြုံရမှငိမ့်ချမ်းတဲ့အရာတွေတွေ့ရမယ်လိုတာရှိလို့မလိုအပ်တာတွေဖြစ်လာတာအရေးတော်ပုံအောင်ရမည်ကွာအာတင်းပြီးအတူဆက်ချီကြတာပေါ့မင်းရဲ့ဇလတ်သွေးမင်းတက
်ဗီဒီယိုအယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တော်လရေးတေဂီတာမှာတော့မင်းဦးချစ်သူနဲ့ KD ဖန်တို့ရေးသားထားတဲ့ Justin လို့အမည်ရတဲ့တီတချင်းကိုတူတူနဲ့အဖွဲ့ကတီဆူထားတာကိုနားဆင်ရမှာဖြစ်ပါလေရှင်
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။ မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.89 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်မြန်မာနိုင်ငံရဲ့အစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်